ပြီးခဲ့တဲ့ဇွန်လ26ရက်နေ့ကစပြီး Master Sport ဖနက်ဆက်ယုံကိုပိတ်လိုက်တဲ့အတွက်ဆက်ယုံအလုပ်သမား800လောက်ကအလုပ်ရှင်ထံကတလားလားစာနဲ့နနကြီးတောင်းဆိုနေတာတလားနီးပါးလောက်ရှိနေပေမဲ့ဖြည့်ရှင်းမပေးသေးတဲ့အတွက်လမ်းလျှောက်ဆန္ဒပြကြတာဖြစ်ပါတယ်။အဲ့ဒီဖနက်ဆက်ယုံပိုင်ရှင်ဟာဘယ်ကိုရောက်ရှိနေလဲဆိုတာအလုပ်သမားတွေအနေနဲ့မသိရပါဘူး။ဒါကြောင့်အလုပ်သမားတွေဟာအစိုးရနဲ့ကိုရီးယားတန်ယုံကအကူအညီဖြည့်ရှင်းပေးဖို့တန်ယုံရှိမှာတောင်းဆိုခဲ့ကြတာပါ။ဒီဆန္ဒပြအလုပ်သမားတွေကိုအကူအညီပေးနေတဲ့ရှင်းနေဦးထွေးကအခုလိုပြောပါတယ်။
ဒီအလုံးမဥဒေနဲ့ညီဖြည့်ရှင်းပေးနေတာဖြည့်ရှင်းပေးတာကိုမရတဲ့အတွက်ညဉ့်ညာစုဝေးခွင့်စီတန်းလဲလဲဝင်ဥပဒေနဲ့ညီဆန္ဒထုတ်ပေါ်ကြတာဖြစ်ပါတယ်အားလုံးဒီနေ့အထိအလုံးမတွေကဥပဒေပေါင်းတွေရက်တည်နေကြတာဖြစ်ပါတယ်အဲ့လိုကာလမှာအလို့ရှင်ဘက်ကနေပေါ့ဥပဒေနဲ့ညီမညီရာတွေလောက်လာပါတယ်ဥပဒေပြင်မှာဖြည့်ရှင်းဖို့အလုံးမတွေကိုသွေးခွဲတဲ့အနေနဲ့သူတို့နဲ့နှိစတဲ့အလုံးမတွေကိုတလားစားတဲ့နဲ့ကျေနပ်အောင်ပေါ့နော်ဂျွန်လားစားနဲ့အလုံးမရောချင်းနဲ့ပေါင်းပေါ့တလားတဲ့နဲ့ကျေနပ်အောင်နောက်ထပ်မတောင်းမဆိုဘူးဆိုတဲ့ဂရီးဝင်ငန်းချက်တွေနဲ့ပလူပြောင်ဖြတ်နေပါတယ
်အလုံသမားတွေဟာလှိုင်းတရားဆက်မှုဆောင်တုံးကနေလှိုင်းမယန်းကုန်းကမာရွတ်မြို့နယ်တွေကိုဖြတ်ပြီးတော့ဗဟန်းမြို့နယ်မှာရှိတဲ့ကိုရီးယားတန်ယုံရှိအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆက်ယုံရှိမှာအလုံသမားတွေဆန္ဒပြနေခဲ့တာတလားကျော်ကြာမြင့်ပြီဖြစ်တဲ့အတွက်စာဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့ဆန္ဒပြအလုံသမားတဦးဖြစ်တဲ့ကိုငိမ့်လင်းစိုးကအခုလိုပြောပါတယ
်အခက်အခဲရအများကြီးကိုအဆောင်မှနေရကျွန်တော်ကတော့ရတက်လာတယ်အခက်အခဲရအများကြီးအဆောင်လာကမပေးနိုင်တာတော့ဘာလို့အများကြီးရဲ့သမီးတွေပါဆိုလဲအလုံးဝယ်စားတာလေအဲ့ခက်ခဲအများကြီးပဲအလုပ်သစ်ကမလျှောက်လို့မရသေးဘူးဒီကိစ္စကပြတ်မှပြတ်သေးရဘလို့မှလုပ်လို့မရဘူးဒီမြေလုပ်လဲလုပ်လို့မရဘူးအခက်ခဲအားတော်တော်များများရှိပါတယ်အားဖြင့်ဆိုဒီမြေလုပ်လဲလျှောက်လို့မရဘူးဒီကိစ္စကမပြတ်သေးဘူးသူကဖြေမှမဖြေရှင်းပေးသေးရဘလို့မှဒီမြေလုပ်လဲလျှောက်လို့မရသေးဘူးလေ
စနားပြအလုပ်သမားတွေကအလုပ်ရှင်ကိုတရားစွဲဆိုပေးဖို့ Master Sport ဖနက်ဆက်ယုံကိုအမည်ပြည့်စင်သွင်းပေးဖို့နဲ့အလုပ်သမားတွေရတဲ့ရထိုက်တဲ့လောက်ခလာစာနဲ့နင့်နာကြီးရရှိအောင်အစိုးရကအကူအညီဖြည့်ရှင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။အလုပ်သမားတွေရဲ့တောင်းဆိုချက်တွေကိုအလုပ်ရှင်နဲ့အစိုးရကဖြည့်ရှင်းပေးတဲ့အထိနှီးမျိုးစုံနဲ့စနားပြတောင်းဆိုမှာဖြစ်ကြောင်းအလုပ်သမားကောင်းဆောင်တဦးဖြစ်တဲ့မက်ကေခိုင်လင်းကအခုလိုပြောပါတယ်
။ရှေ့ဆက်ပြီးတော့လုပ်ဖို့စီစဉ်ရှိပါတယ်။ဒီတစ်ခါနဲ့မရရင်နောက်တစ်ခါနောက်ကအဲ့လိုမျိုးလုပ်ဖို့စီစဉ်ရှိပါတယ်ဒီလုပ်သားတွေအကုန်လုံးကစိတ်တက်တက်ကြွတယ်ဒီမျက်နှာချင်းနဲ့ဒီလစာရဖို့အရေးပဲသူတို့ကလုံးမန်းတယ်သူခုချိန်မှာတော့သူတို့အတွက်ခက်ခဲဖြစ်တာကတော့ဒီငွေကြေးပေါ့နော်အဲ့လိုနေထိုင်မှုသူတို့မှာခက်ခဲဖြစ်တာပဲရှိပါတယ်နေမကောင်းတဲ့လူတွေလည်းလမ်းမှာတောက်လျှောက်ရှိပါတယ်ကားပေါ်မှာအကုန်လုံးသေးယုံပို့တဲ့လူတွေလည်းပို့ရပါတယ်တော်တော်ကိုဒုက္ခရောက်ပါတယ်ဒီနေ့ရေတွေလည်းပြတ်တယ်လ
ေစနားပြအလုပ်သမား800လောက်ဟာလှိုင်းတရာကနေကိုရီးယားတန်ယုံရှိအထိ9နာရီနီးပါးကြာလမ်းလျှောက်ခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအလုပ်သမားတွေနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေဟာအလုသမားတွေအရေးထက်အလုရှင်တွေကိုအကာအကွယ်ပေးတဲ့သဘောမျိုးတက်ရောက်နေတယ်လို့အလုသမားရေးဆောင်ရွက်သူတွေကသုံးသပ်ကြပါတယ်ရှင်